မောင်းသူမဲ့လေယာဉ်တွေနဲ့နည်းပညာတွေထုတ်လုပ်နေတဲ့ဩစတြေးလျအခြေစိုက်ရှိုက်ဗဲကော်ပိုရေးရှင်းအနေနဲ့မြန်မာစစ်တပ်ကိုသူတို့ထုတ်ကုန်တွေရောင်းချခဲ့ခြင်းမရှိသလိုဥရောပသမဂ္ဂကပြတ်ထန်ထားတဲ့မြန်မာကိုလက်နက်ရောင်းချမှုပိတ်ဆို့ထားတာကိုလည်းချိုးဖောက်ခဲ့ခြင်းမရှိဘူးလို့ VOA ကိုတုံ့ပြန်ပါတယ်ဒီအကြောင်းကိုတော့မတ်အင်ဂျင်နိုင်ကအပြည့်အစုံတင်ပြပေးမှာပါရှင
်ဩစတြေးလျနိုင်ငံဗီယက်နာအခြေစိုက်ရှီဘောကော်ပိုရေးရှင်းနေနဲ့မြန်မာကိုမောင်းသူမဲ့လေယာဉ်တွေရောင်းချတဲ့နေရာမှာဥရောပသမဂ္ဂကချမှတ်ထားတဲ့လက်နက်ရောင်းချမှုပိတ်ပင်တားမြစ်ချက်ကိုချိုးဖောက်မှုရှိမရှိဩစတြေးလျအစိုးရနဲ့ဥရောပသမဂ္ဂတို့ကစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂရေးရာကျွမ်းကျင်သူတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းချက်တွေပြီးခဲ့တဲ့ရက်ပိုင်းတွင်းကထွက်ပေါ်ခဲ့တာပါဒါကြောင့်မြန်မာကိုမောင်းသူမဲ့လေယာဉ်တွေရောင်းချခဲ့ရတဲ့ပတ်သက်လို့ရှီဘောကို VOA ကဆက်သွယ်မေးမြန်းရမှာအီးမေးလ်ကနေတီတန့်တုံ့ပြန်ဖြေဆိုခဲ့ပါတယ်။အဲ့ဒီတဲမှာတော့နည်းပညာစီးပွားရေးကုမ္ပဏီကြီးတစ်ခုအနေနဲ့တကဘာလုံးမှာရှိတဲ့သုံးဆွဲသူအားလုံးကိုစီးမင်းစည်းကမ်းကျင့်ဝတ်တွေအတိုင်းရောင်းချခဲ့တာသာဖြစ်ပြီးမြန်မာစစ်တပ်ဟာရှီဘယ်ရဲ့ပစ္စည်းတွေကိုဝယ်ယူသုံးဆွဲသူတွေထဲမှာမပါတယ်လို့ကုမ္ပဏီကထုတ်တဲ့ပစ္စည်းတွေကိုလည်းမြန်မာစစ်တပ်ကိုရောင်းချခဲ့တာမျိုးမရှိခဲ့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့လမ်းပန်းဆက်သွယ်ရေးနဲ့ရင်လန်းချောင်းထိန်းညှိရေးစနစ်ခင်မီတိုးတက်ကောင်းမွန်ဖို့ဆိုတဲ့အကြောင်းအရာနဲ့ဆက်ဆက်ပြီးတော့အလက်စာမောင်းသူမဲ့လေယာဉ်အမျိုးအစားဖြစ်တဲ့ Camcorder@S100 ကိုရှီဘော့အနေနဲ့မြန်မာကိုအရင်တုန်းကရောင်းချခဲ့ဘူးတယ်လို့အဲ့ဒီအီးမေးလ်မှာဖော်ပြထားပါတယ်။အဲ့ဒီလိုတင်ပို့ရောင်းချတဲ့အချိန်တုန်းကလည်းဥရောပသမဂ္ဂကမြန်မာအပေါ်လက်နဲ့ရောင်းချတာကိုပိတ်ဆို့မှုမလုပ်ခင်ကဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်သူတို့မြန်မာကိုရောင်းချချိန်မှာလည်းပြည်ရင်းနဲ့ပြည်ပမှာပြဋ္ဌာန်းထားတဲ့ဤဥပဒေအားလုံးကိုအပြည့်အဝလိုက်နာခဲ့တယ်လို့ရှီဘယ်က VOA ကိုတုံ့ပြန်တဲ့အီးမေးလ်မှာရေးသားထားပါတယ်။ဒါပေမဲ့လည်းရှီဘယ်ကထုတ်တဲ့အလက်စာမောင်းသူမဲ့လေယာဉ်အမျိုးအစားဖြစ်တဲ့ Camcorder@S100 ကိုမြန်မာရေတပ်ကတပ်ဆင်အသုံးပြုခဲ့တာကိုသူတို့တွေ့ရှိခဲ့ရကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌGamson and Sanga VOE ကိုပြောပါတယ
်လက်လက်ရောင်းချမှုပိတ်ဆို့မှုထဲမှာကဒီ dual use ဆိုတဲ့ဟာရောပါတာပေါ့နော်အခုအဆက်ရှိမှာချမှတ်ထားရတာက dual use ကဒီ billion use ဖြစ်ဖြစ်လက်လက်တစ်ခွအသုံးပြုရဖြစ်ဖြစ်နှစ်ခွသုံးလို့ရတဲ့ဟာကိုပိတ်ဆို့ထားတဲ့အခြေအနေရှိပါတယ်အဲ့လိုဆိုတော့ဒီ shipel ရဲ့ဥစ္စာက camcopter S100 ကနှစ်ခုစုံသုံးလို့ရတဲ့အခြေအနေရှိတယ်အဓိကတော့ဝယ်ယူကဘာတူတယ်အမစစ်တပ်ကနေပြီးတော့ဝင်ယူရဒီဒုံးပါစစ်ရင်ရင်ပေါ်မှာရောမောင်းခဲ့တာပေါ့နော်ရေတိုက်ရ82နှစ်မြောက်မှာရောပြသခဲ့တယ်အဓိကတော့သူတို့အတုံးချတာတော့စစ်တပ်ဘက်ကနေတုံးနေတဲ့ဟာတွေကျွန်တော်မြင်ရတယ်
ဒါအပြင်မြန်မာစစ်တပ်မှာနည်းပညာတွေတိုးတက်လာတာနဲ့အမျှမမှန်ကန်ကန်အသုံးမချဘဲတိုင်းရင်းသားတွေနဲ့ပဋိပက္ခဖြစ်တဲ့နေရာတွေမှာအထူးသဖြင့်ကချင်ပြည်နယ်တိုက်ပွဲတွေမှာမြန်မာစစ်တပ်ဟာအစစ်မြင့်နည်းပညာတွေတုံးပြီးတိုက်ခိုက်ခဲ့တာတွေရှိခဲ့ကြောင်းGamson and San ကပြောပါတယ
်ဒီနီးပညာပိုင်းအတွက်မြန်မာတပ်အတွက်ပုံမုံမြင့်မားလာဖို့အတွက်စစ်ရေးတွေမှာမဟာဗျူဟာကြကြတုံးနိုင်ဖို့အတွက်နီးပညာပို့တိုးတက်မှုတွန်းပို့လို့ပုံစံဖြစ်နေရဗျအဲ့ဒါကိုကျွန်တော်စိုးရိမ်တာပါဘာလို့လဲဆိုတော့လက်ရှိအခြေအနေမှာတောင်မှအစ်မမြင့်သေးတဲ့ဒုန်းတွေကိုကျွန်တော်ကချင်ပြည်နယ်ဘက်မှာဆိုရင်ရောဒီ KIA ရဲ့ပိုက်ပွဲမှာရောတုံးတယ်နောက်တစ်ခုကတော့ဒီသူတွေကြားမှာရောတုံးတဲ့ဟာတွေကျွန်တော်တွေ့ရတယ်ဒီဆဘယ်ကံကတာပုံစံနဲ့ဟာအောက်တိုဘာ2018မှာဒီကာမိုင်းဘက်မှာကျွန်တော်တွေ့ရတယ်လို့ပြည်သူလူထုကလည်းပြောတဲ့ဟာတွေကျွန်တော်ကြားသိရပါတယ်အဲ့ဒါဆိုတော့ကျွန်တော်တကယ်ကိုစိုးရိမ်ပါတယ်ဆရာအဲ့ဒါဒီကံကတာကနေပြီးတော့ MLS ဒီ multi launcher ဆိုတာ missile system တုံးပြုလို့ရတယ်စစ်တပ်ဒီစစ်တုံးဆိုရင်အဲ့လိုတုံးလို့ရတဲ့အခြေအနေရောပါနေတယ်ဆိုတော့ကျွန်တော်ကစိုးရိမ်တာပါဗျာ EU ကနေချပါထားတဲ့အံပါကိုရချိုးဖောက်ရကြတယ်စစ်ဆေးဖို့အတွက်ကျွန်တော်တောင်းဆိုတာဟုတ်ကဲ့
ရှီဘော့ကထုတ်တဲ့အလက်စာမောင်းသူမဲ့လေယာဉ်အမျိုးအစားဟာ RS စော်ပွားများနိုင်ငံကစစ်တပ်နဲ့ဂျာမနီရေတပ်တွေမှအသုံးပြုဖို့အတွက်အဓိကဒီဇိုင်းရေးဆွဲခဲ့တာဖြစ်တယ်လို့ဆိုပါတယ်မြန်မာကဒီမောင်းသူမဲ့လေယာဉ်ကိုဝယ်ယူပြီးတကယ်တမ်းလက်တွေ့မှာစစ်ဖက်ဆိုင်ရာအတွက်အသုံးပြုနေတယ်ဆိုတာနိုင်ငံတကာသိစေဖို့အတွက်အခုလိုရှီဘော့ကရောင်းချတဲ့ထုတ်ကုန်နဲ့ပတ်သက်လို့ကချင်မဟာမိတ်အဖွဲ့အနေနဲ့ကြေညာချက်ထုတ်ပြန်ခဲ့ရတာဖြစ်တယ်လို့လဲဂမ်ဆန်အန်ဆန်ကဆိုပါတယ
်။ရာပြည်သူတုံးမလို့လို့ပုဂ္ဂလိကတုံးမှုအခြေအနေပုံစံမျိုးနဲ့လှုပ်ထားမှတကယ်ဆိုစစ်တုံးအတွက်ဒီအဓိကထားမှဝယ်ယူရဲဆိုတော့ညာနိုင်ငံတကာကနေရောတစ်ခါလေကတော့အိတ်မမြင်ဖြစ်ဘူးပေါ့နော်။အဲ့ဒါဆိုတော့မမြင်ဖြစ်တဲ့ဟာကိုကျွန်တော်အဓိကအဲ့ဒါထားမှဖွင့်ပြတာပေါ့။အဲ့ဒါကိုအဓိကထားမှပြောတာပါဗျာ
။ဒီအလက်စာမောင်းသူမဲ့လေရင်ကိုနေသားဆောင်တက်တွေကင်းလှည့်ရမှာ ရန်သူပြစ်မှတ်တွေကိုတတ်မှတ်တာမိုင်းရှာဖွေတာအပါအဝင်အခြားရေချောင်းနဲ့သက်ဆိုင်တဲ့အခန်းကဏ္ဍတွေမှာလည်းအသုံးပြုနိုင်ပါတယ်ဒါအပြင်အပြက်အစည်းတွေကြားကဲဆဲရေးအဖွဲ့တွေအတွက်အထောက်ကူပေးတာသိပ္ပံနည်းပညာလေ့လာတာကောင်းကင်နဲ့ပတ်သက်တဲ့ဓာတ်ပုံပညာရပ်တွေလူစုလူဝေးဖြစ်စဉ်တွေကိုထိန်းချုပ်ဖို့နဲ့မြို့ပြနဲ့ဆိုင်တဲ့အရက်ဖက်လုပ်ငန်းတွေမှာလည်းအသုံးပြုနိုင်တယ်လို့ဆိုပါတယ်ရှင်